တရုတ်မျိုးသားပြည်သူ့ကွန်ရက်ကဟောင်ကောင်မျိုးသားလုံခြုံရေးဥပဒေကြံကိုဥပဒေဖြစ်တဲ့ဒီနေ့မှအတည်ပြုလိုက်ပါတယ်။အခုလိုဥပဒေဖြစ်တဲ့အတည်ပြုလိုက်တာကြောင့်တရုတ်နိုင်ငံနဲ့အမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကြားမှာဆက်ဆံရေးတင်းမာလာခဲ့ပါတယ်။နှစ်စဉ်ကျင်းပတဲ့တရုတ်မျိုးသားကွန်ရက်ညီလာခံကိုဒီနေ့အဆုံးသတ်ခဲ့ချိန်မှာဒီဥပဒေကြံကိုအတည်ပြုခဲ့တာဖြစ်ပါတယ်။အခုလိုအတည်ပြုလိုက်တဲ့မျိုးသားလုံခြုံရေးဥပဒေက Basic Law လို့ခေါ်တဲ့ဟောင်ကောင်အခြေခံဥပဒေကိုအပြောင်းအလဲလုပ်လိုက်တာဖြစ်ပါတယ်။အခုတွေရနောက်ပိုင်းမှာတရုတ်ခေါင်းဆောင်တွေကဆုံးဖြတ်မဲ့ရည်ယူဆောင်ရွက်ချက်တွေကိုဟောင်ကောင်အစိုးရအနေနဲ့လိုက်နာဆောင်ရွက်ရမှာဖြစ်ပါတယ်။တရုတ်အစိုးရဘက်ကဒီဥပဒေကိုပြဋ္ဌာန်းဖို့လှုပ်လာတဲ့အတွက်အမေရိကန်အနေနဲ့ဟောင်ကောင်ကိုတရုတ်အစိုးရလက်အောက်ကနေကိုယ်ပိုင်အုပ်ချုပ်ခွင့်ရတဲ့ဒေသဖြစ်နေဆက်ဆံသွားတော့မှာမဟုတ်ဘူးလို့အမေရိကန်အစိုးရကကြေညာထားပါတယ်။ဒီဥပဒေကဟောင်ကောင်ပြည်သူတွေရဲ့နိုင်ငံသားလွတ်လပ်ခွင့်ကိုထိခိုက်စေမှာဖြစ်ပြီးတော့နိုင်ငံရေးလှုပ်ရှားမှုတွေကိုဖိနှိပ်ဖို့အတွက်အသုံးပြုလာနိုင်တယ်လို့ဟောင်ကောင်ကတက်ပြတ်လှုပ်ရှားသူတွေကဝေဖန်ကန့်ကွက်ခဲ့ကြပါတယ်ခင်ဗျာ။